ရခိုင်ပြည်နယ်တန်တွဲမြို့မှာလူသေးပျောက်တွေရှိခဲ့တဲ့အဖြစ်ပေါ်ခဲ့တဲ့သုရသံယုံပြုခတ်တွေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်တဲ့အကြောင်းကြေညာချက်တွေလည်းအသေးသေးထုတ်ပြန်ခဲ့ကြပါတယ်။လူသေးမှုတွေနဲ့အများပြားထိခိုက်ဒဏ်ရာမှုတွေနဲ့အတူမွတ်စလင်တွေရဲ့ဗလီတွေအိမ်တွေမိရှုဖြစ်စီခံခဲ့ရပြီးတဲ့နောက်ရာနဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ဒရင်တွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဗော်ဒူးနေမှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့တွေးထွက်တန်ယူအကြမ်းဖက်မှုတွေကိုဆန့်ကျင်ရှုတ်ချတဲ့အကြောင်းလဲကြီးညာချက်ထဲမှာဖော်ပြထားပါတယ်။တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အခြေအနေတွေကိုအမေရိကန်တန်ယူကဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဒေသခံတွေရဲ့အသက်အိုးအိမ်တွေကိုအကာအကွယ်ပေးနိုင်မှုအာဏာပိုင်တွေအနေနဲ့ထိထိရရောက်မြန်မြန်ဆန်ဆန်ဆောင်ရွက်ကြဖို့လဲတိုက်တွန်းနေတာပါ။အထူးသဖြင့်မွတ်စလင်တွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုဆန့်ကျင်သွားကြဖို့နဲ့မတူကွဲပြားတဲ့လူမှုအသိုင်းအဝိုင်းကြားမှာငြင်းငြမ်းစွာအတူရှင်တွဲနေထိုင်နိုင်အောင်ကြိုးစားကြဖို့အတွက်လဲအမေရိကန်တန်ယူရဲ့ကြီးညာချက်ကတောင်းဆိုခဲ့ပါတယ်။တန်တွဲမျိုးမှာဖြစ်ပွားခဲ့တဲ့စုဘူးချမ်းဖတ်မှုတွေနဲ့ပတ်သက်လို့အင်ကာနေမာတို့ကလည်းကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကအလွန်အမင်းစိုးရိမ်မိတဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာစုအနေနဲ့ဘေးအန္တရာယ်ကျန်းမာနိုင်သူတွေကိုအကာအကွယ်ပေးဖို့အချမ်းဖတ်မှုတွေပြန့်နှံ့နေတာတွေကိုအဆုံးသတ်အောင်လုပ်ဖို့ပြဿနာရဲ့အခြေခံစစ်မြစ်ကိုရှာဖွေဖြေရှင်းသွားဖို့နဲ့အပြစ်ရှိသူတွေကိုတရားဥပဒေအရအရေးယူဖို့လည်းတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံမှာမကြာသေးခင်နှစ်တွေအတွင်းပေါ်ပေါက်လာတဲ့အပြောင်းအလဲတွေပေါ်ကျင်းနဲ့အားရမှုတွေရှိမယ်လဲမတူကွဲပြားတဲ့လူမှုအသံဝိုင်းကြားမှာပြစ်ပခတ်တွေဖြစ်ပွားနေတာအသွင်ကူးပြောင်းရေးအတွက်စိန်ခေါ်မှုဖြစ်တယ်လို့လည်းမြန်မာနိုင်ငံခြားရေးဝန်ကြီးဦးနှမောင်လည်းနယူးယောက်မြို့မှာအင်္ဂါနေ့ကတွေ့ဆုံချိန်ကုလသမဂ္ဂတွင်းရေးမှူးချုပ်ကသတိပေးပြောဆိုသွားတာဖြစ်ပါတယ်။